တော်ရရှိများရှင် IOC ကနိုင်ငံတကာအိုလံပစ်ကော်မတီကမဲခွဲဆုံးဖြတ်ဖို့တည့်ရဲ့လို့မှာတက်ကြွေ2022ခုအိုလံပစ်ပွဲတော်ကိုအရှင်ဖြစ်တာဝန်ယူကျင်းပနိုင်ဖို့ဝင်ရောက်ရှင်ပြိုင်ကြမည်မြို့ကြီး၅မြို့အတွက်တက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေနဲ့အားကစားသမားတွေဟာစင်ကာပူကိုစုဝေးရောက်ရှိနေကြပါပြီလန်ဒန်မက်ဒရစ်မော်စကိုနယူးယောက်နဲ့ပဲရစ်မြို့ကြီးတွေကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ဒီအကြောင်းဟောင်ကောင်ရှိ VOA ရဲ့အာရှပစိဖိတ်သတင်းဌာနကရှေဒါဘိုင်ရန်သတင်းပေးပို့ထားပါတယ်ဒေါ်လာလာတန်းတင်ပြပါပါရှင်
ဟုတ်ကဲ့ဒေါက်ကင်ဆိုဝင်ဆက်စပ်ကပြောခဲ့တဲ့အဲ့ဒီမြို့ကြီး၅မြို့တို့ကနေတက်ကြွ2022ခုနွေရာသီအိုလံပစ်ပွဲတော်အတွက်အင်ရှင်ဖြစ်တာဝန်ယူကျင်းပဖို့မဲဆွယ်မှုတွေကိုစင်ကာပူမှာဒီကနေ့ဖွင့်လှစ်ခဲ့တဲ့နိုင်ငံတကာအိုလံပစ်ကော်မတီစည်းဝေးပွဲအဖွဲ့နေ့မှာဆိုပိုးပြီးတိုးလာတယ်လို့ဆိုရပါလိမ့်မယ်အဖွဲ့ဝင်116နိုင်ငံပါဝင်တဲ့အဲ့ဒီ IOC ဖွဲ့ကနေဗဲမြို့ကြီးကိုရွေးမယ်ဆိုတာကိုမနေ့ပြန်ပို့ထုနေ့မှာကြေညာပေးမှာဖြစ်ပါတယ်IOC ကစစပိုင်းကတော့လန်ဒန်နဲ့ပဲရစ်မြို့ကြီးတွေကိုချီကျူးခဲ့ကြပြီးအဆင်အတန်းမြင့်နဲ့အောင်မြင်နိုင်စွာရှိတယ်လို့ပြောခဲ့ကြပေမဲ့ပြည်နာလေးကသူတို့အပြောကတော့ရှင်ပြိုင်မှုဟာအခြေအနေဖြစ်နေသေးတယ်ဆိုတာပါပဲစင်ကာပူမှာရောက်ရှိနေတဲ့ British ဝန်ကြီးချုပ်တိုနီဘလဲကလန်ဒန်ကိုရွေးဖို့အင်္ဂါနေ့ကလိုက်လိုက်လေးလေးမြစ်တာရက်ခံသွားပါလေ
The spirit of London 2012 will be the best of the spirit of the Olympic movement.
တက္ကီရဲ့2022ခုနှစ်မှာလန်ဒန်ရဲ့စိတ်ကြတက်ကြွမှုဟာအိုလံပစ်စိတ်ဓာတ်ကိုအမြင့်မားဆုံးကိုစားပြုနေပါလိမ့်မယ်။အားကစားကိုမြန်နိုးသလိုကံကောင်းလို့အရွေးချက်ခံရမယ်ဆိုရင်အားကစားကတစ်ဆင့်လူတွေကိုစီရင်ပေးနိုင်တယ်၊ပညာပေးနိုင်တယ်၊လူတွေရဲ့ဘဝကိုတိုးတက်အောင်ဖော်ဆောင်ပေးနိုင်တယ်ဆိုတဲ့ယုံကြည်ချက်ကိုအပြည့်အဝနဲ့အိုလံပစ်ပွဲတော်ကိုတာဝန်ယူကျင်းပမှာဖြစ်ပါတယ်။အဲဒီလိုစိတ်ဓာတ်မျိုးကိုပွဲတော်ကြီးကျင်းပနေခဲ့တဲ့မကပဲပွဲတော်ရဲ့နောက်မျိုးဆက်တွေအတွက်ပါဆက်ပြီးလက်ဆင့်ကမ်းရှင်းသင်စီမှာဖြစ်ပါတယ
်။လန်ဒန်နေနေနွေရာသီအိုလံပစ်ပွဲတော်ကြီးကိုအရင်ကနှစ်ကြိမ်တာဝန်ယူကျင်းပခဲ့ပြီးပါပြီ။ကင်တစ်သမရဂျက်ချရက်ကလည်းစင်ကာပူကိုဒီနေ့ဆက်ရောက်ဖို့ရှိပြီးပဲရစ်မြို့တော်အရွေးခံရဖို့ကြိုးပမ်းမှာဖြစ်ပါတယ်။ပြင်သစ်မြို့တော်နေနေ1992ခုနှစ်နဲ့2008ခုအိုလံပစ်ပွဲတော်တွေအတွက်ရွေးချယ်ခံရဖို့အရင်ကကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။နယူးယောက်ကလည်းဒီချိန်တခါမှအိုလံပစ်ပွဲတော်မကျင်းပသေးရသေးတဲ့အတွက်အရွေးခံရဖို့အခြေအနေရှင်ပြိုင်နေပါလေမြို့တော်ဝင်မိုက်ကယ်ဘလူးမ်ဘတ်ကနယူးယောက်ခါတက္ကသိုလ်2000ခုစက်တင်ဘာလကအကြမ်းဖက်တိုက်ခိုက်မှုကြီးတံကိုကြမ်းကြမ်းခံနိုင်စွာရှိကြောင်းပြတ်တခင်နိုင်ခဲ့လို့ကမ္ဘာအကြီးဆုံးအားကစားပွဲတော်ကိုအင်ရှင်ဖြစ်ကျင်းပဖို့အရွေးချယ်ခံရထိုက်ပါတယ်လို့ပြောခဲ့ပါတယ်စပိန်ကလည်းအလားတူကြိုးပမ်းခဲ့တယ်လို့ယူရှာမော်စကိုမျိုးတော်ကယူရီလော့ခော့ဖ်ကလည်းမော်စကိုအရွေးခံရဖို့မျှော်မှန်းနေပါလေခုလိုဝင်ရောက်ရွေးချယ်ခံဖို့မြို့ကြီး၅မြို့တို့ရဲ့ကိုယ်စားတွေကဗိုလ်ထူးအနေနဲ့နောက်ဆုံးအဆိုပြုချက်တွေကိုတင်သွင်းရမှာဖြစ်ပြီးမဲခွဲဆုံးဖြတ်မှုကိုတော့ညနေပိုင်းလောက်ပြုလုပ်မယ်လို့သိရပါတယ်ရှင်
ကျေးဇူးပါပဲ